အမေရိကန်ကဝင်ရောက်ခြေချလာတဲ့မိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီထားစေရှိကြောင်းဆွဆွဲချင်တဲ့သမ္မတထရမ့်အစိုးရကိုထိတ်တန့်လူခွင့်ရဲ့အဖွဲ့တစ်ဖွဲ့ကတရားဆွဲဆိုလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကချမှတ်ခဲ့တဲ့တရားရုံးအမိန့်ကိုဆန့်ကျင်ရာရောက်တယ်လို့ပြောတာပါ။ ACLU ကအမေရိကန်ပြည်သူအခွင့်အရေးများသမ္မတကကယ်လီဖိုးနီးယားပြည်ဆန်ဒီယေဂိုမြို့ဘိုးအစိုးရတရားသူကြီးဌာနမှာအင်္ဂါနေ့ကဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ACLU ရဲ့ရှေ့နေဖြစ်တဲ့ Lee Garland ကသမ္မတထရမ့်ရဲ့အဆိုအအနေနဲ့ကလင်းငယ်ရီကိုမိဘတွေနဲ့တကွဲတပြားစီထားရှိစေတာဟာအံ့အားသင့်တုံ့လို့ဆရာကောင်းကြောင်းနဲ့အခုလိုရက်ဆက်ပြီးတရားမဝင်တဲ့မူဝါဒကြောင့်တကွဲတပြားစီဖြစ်နေရတဲ့လူထောင်ပေါင်းများစွာအပြင်နောက်ထပ်မိသားစု900ကျော်လည်းထပ်ပြီးအလားတူအခြေအနေရောက်နေတယ်လို့ထောက်ပြထားတာပါမိသားစုတွေကိုပြန်လည်စုစည်းပေးဖို့အတွက်တရားရုံးရဲ့အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာ2018ဇွန်လတုန်းကမိသားစုဝင်တွေကိုတကွဲတပြားစီပြုလုပ်မှုရပ်တန့်ဖို့အတွက်သမ္မတထရမ့်ကအမိန့်ပေးခဲ့ပြီးနောက်ပိုင်းကလေးပေါင်းထောင်နီးပါးဟာသူတို့ရဲ့မိဘတွေရှိကနေခေါ်ယူသွားတာခံရတယ်လို့ ACLU ကပြောပါတယ်ထရမ့်ကတော့သူ့ရဲ့မူဝါဒဟာမိဘအနေနဲ့သားသမီးကိုအန္တရာယ်ပြုမှတာတကွဲတပြားစီထားဖို့ညွှန်ကြားထားတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့နေကြားဆောင်တပ်တွေကတော့မိဘတွေကမော်တော်ယာဉ်စီကံချိုးဖောက်မှုတို့မျိုးရာဇဝတ်မှုတိတ်တိတ်လေးတွေကျူးလွန်ကြရင်အခြေချပြောင်းရွှေ့သူတွေရဲ့ကလေးတွေကိုသူတို့ရဲ့မိဘတွေထံကနေခေါ်ယူသွားတာမျိုးခံရတာမျိုးရှိတယ်လို့ပြောပါတယ်